မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းကမ္ဘာ့ဘဏ်ကဒဏ်ရာထောက်ပံ့နေတဲ့အစီအစဉ်တွေကိုဆိုင်းငံ့လိုက်ပါတယ်။မြန်မာနိုင်ငံကစီမံကိန်းတွေအတွက်ဖေဖော်ဝါရီလ1ရက်နေ့မတိုင်ခင်အထိလက်ခံထားတဲ့ပစ္စည်းတင်သွင်းသူတွေ contract နဲ့အတိုင်ပင်ခံလုပ်ငန်းတွေအတွက်သာပြည့်ရသွားတော့မှာဖြစ်ကြောင်းလည်းကမ္ဘာ့ဘဏ်ဌာနကလည်း Marian Sherman ကဖေဖော်ဝါရီလ22ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကိုအကြောင်းကြားခဲ့တဲ့စာထဲမှာဖော်ပြထားကြောင်းလည်း Reuters သတင်းကဖော်ပြထားပါတယ်။မြန်မာနိုင်ငံကစီမံကိန်းတွေအတွက်ထောက်ပံ့နေတာကိုဆိုင်းငံ့လိုက်ပြီးအခြေအနေကိုစောင့်ကြည့်နေကြောင်းလည်းကမ္ဘာ့ဘဏ်က website ပေါ်မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါလုံလဆစီမံကိန်းတွေကိုလည်းကမ္ဘာ့ဘဏ်ရဲ့မူဝါဒတွေနဲ့အညီဆောင်ရွက်မှုရှိမရှိဆိုတာကိုတိုးမြင့်စောင့်ကြည့်နေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အရင်ထက်ပိုပြီးတရားထားကြိုက်တွင်နေတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲပတ်ကလည်းပြောဆိုထားပေမဲ့ကိုရိုနာဗိုင်းရပ်စ်အရေးပေါ်အကူအညီပေးပါဝင်ဆောင်ရွက်နေစေစီမံကိန်းတွေကိုဆက်လုပ်သွားမယ်ကြောင်းလည်းပြောဆိုထားပါရယ်ခင်ဗျာ